တော်ရရှိမခင်ဗျာ NCA လို့ခေါ်တဲ့တနင်္ဂနွေဆိုင်ရာအပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ်လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေနဲ့လက်မှတ်ရေးထိုးမထားတဲ့အဖွဲ့တွေကြောင့်မှညီကြီးလုပ်ငန်းရှင်ဘလို့ပူးပေါင်းဆောင်ရွက်ကြမလဲဆိုတာနဲ့ပတ်သက်ပြီးတော့တနင်္ဂနွေနေ့ကပထမဦးဆုံးကျင့်တွေ့ဆုံဆွေးနွေးကြပါမယ်ဘလို့သဘောတူညီချက်မျိုးမှာတော့မရခဲ့ပါဘူးအပြစ်ဆုံးကို ီးရလက်မှတ်မရေးထိုးနိုင်သေးတဲ့ညီညွတ်တော်တိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီ UNSC ရဲ့နိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးကိုယ်စားလှယ်ဖွဲ့တို့ဟာ NCA လက်မှတ်ရေးထိုးပြီးကြတဲ့ကတွေ့ဆုံမှုမရှိရကနေဒီကနေ့ထိုင်းနိုင်ငံမှာပထမဆုံးအကြိမ်တွေ့ဆုံဆွေးနွေးခဲ့ပါတယ်ဒီကနေ့တွေ့ဆုံမှုမှာဆုံးဖြတ်ချက်တွေမချနိုင်ခဲ့ဘူးလို့ UNSC ထွေထွေတွင်းမှုခူးရယ်ကအခုလိုပြောပါတယ
်ကျွန်တော်တို့ကအခုရှင်းပြောရလူသဘောတွေ့ကြတာပဲလေကျွန်တော်တို့ဘာမှသဘောတူတာကျွန်တော်တို့မလုပ်ပါဘူးဖြည့်ဆက်ကျွန်တော်တို့အတူတူကဘယ်လိုလုပ်ငန်းတွေပူပေါင်းဆောင်ရွက်ကြမလဲဆိုတဲ့အကောင်းဆုံးရတာတာဒီကပေါ့နော်ကျွန်တော်တို့ရှင်းဆက်သွားမယ်ကိစ္စနဲ့ပတ်သက်ပြီးတော့နှစ်ဖက်စလုံးပေါ့နော်ကျွန်တော်တို့အများဆုံးတွေ့ဆုံနိုင်ကြရင်ရှင်းလင်းနိုင်ကြရင်အကောင်းဆုံးလို့တော့အမြင်သဘောထားတွေဖလှယ်ကြတာပဲရှိပါတယ်နှစ်ဖက်စလုံးအချိန်ပေးနိုင်မယ့်အချိန်မှာတွေ့ဖို့ပဲကျွန်တော်တို့သဘောထားချပါ
NCA လက်မှတ်ရေးထိုးရေးကိစ္စနဲ့ပတ်သက်ပြီးတိုင်းဒေသလက်နက်ကိုင်ဖွဲ့တွေကမှအမြင်ကွဲလွဲမှုတွေရှိနေခဲ့ပါတယ်။ UNSC ကညီညွတ်တော်တိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီဖွဲ့ဝင်အနေနဲ့ကတော့လက်နက်ကိုင်ဖွဲ့တွေအားလုံးစုံပါဝင်မှလက်မှတ်ရေးထိုးကြဖို့အမြင်ရှိနေကြပါတယ်။လက်ရှိမှာ2015ရွေးကောက်ပွဲနိုင်ရဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရတက်လက်ထက်မှာတိုင်းဒေသလက်နက်ကိုင်ဖွဲ့တွေနဲ့အစိုးရတမတော်တို့ကြားဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခတွေချုပ်ငြိမ်ပြီးငင်းချိုင်းရေးလုပ်ငန်းစဉ်တွေပုံမှုဖြစ်ထွန်းလာမယ်လို့လည်းတိုင်းဒေသခေါင်းဆောင်တွေကမျှော်လင့်နေကြတာပါ။တောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရတဲ့အနေနဲ့လူထုနဲ့နိုင်ငံတကာကိုအခြေခံပြီးပြုပြင်ပြောင်းလဲရေးတွေလှုပ်ဆောင်နိုင်မယ်လို့ NCA လက်မှတ်ရည်သူသားတဲ့ဖွဲ့ဖြစ်တဲ့ရခိုင်လူမျိုးရေးပါတီဥက္ကဋ္ဌဦးခိုင်စိုးနိုင်အောင်ကလည်းအခုလိုပြောပါတယ်။
တောင်ဆန်းစုကြည်ကလူထုအခြေခံပြီးတော့နိုင်ငံတကာကိုလည်းအခြေခံလို့ထင်တယ်။ International pressure နောက်ပြီးတော့ people pressure အဲ့ဒီနှစ်ချက်ကိုတောင်ဆန်းစုကြည်ကပေါက်တတ်နိုင်ရင်တော့ဒီမိုကရေစီပြည်ထောင်ပလေးပုံပြီးနည်းနည်းပြန်တက်နိုင်ရလို့ကျွန်တော်မြင်တယ်
။ဒါပေမဲ့လက်ရှိအချိန်ဒီမှာတော့မြန်မာတပ်မတော်အနေနဲ့တိုင်းဒေသတွေမှာတိုင်အားတိုးချက်ချထားနေသလိုထိုးစစ်ဆင်မှုတွေလှုပ်ဆောင်နေတဲ့အခြေအနေတွေကြောင့်ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာကချင်လွတ်လပ်ရေးဖွဲ့ KIO တောင်းပလောင်တပ်ဖွဲ့ DNL ရခိုင်ပြည်နယ်ဘက်မှာရခိုင်တပ်မတော်တို့နဲ့တိုက်ပွဲတွေဖြစ်ပွားနေစေလဲဖြစ်ပါတယ်ဒီကိစ္စမှာကြားရောက်ခဲ့တဲ့80တနည်းမြောက်တပ်မတော်နေအခမ်းအနားမှာလည်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ပူချုပ်မှုကြီးမင်းအောင်လှိုင်ကနေပါတီစုံဒီမိုကရေစီစနစ်ကိုခိုင်မာစေခြင်းရင်ထိုက်တန်တဲ့စီကံရှိမှုဥပဒေလေးစားလိုက်နာမှုတွေရှိဖို့လိုအပ်သလိုလက်လက်ကန်တောင်းကြမှုများမရှိအောင်လည်းစူးစမ်းမှသာတည်မြဲမယ်လို့ပြောဆိုခဲ့ပါတယ်။တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကိုတောင်းကျမ်းသူလို့တုံ့နှုံးတာတပ်မတော်အနေနဲ့သဘောထားမမှန်ကြောင်းနဲ့တိုင်းဒေသဖွဲ့တွေနဲ့လက်မခံနိုင်ဘူးလို့လည်းဥခိုင်ဆိုးနိုင်အောင်ကခုလိုဆက်ပြောပါတယ်
။လက်လက်ကတောင်းကျမ်းမှုကတော့တပ်မတော်ကိုကြွေးရတာရှိတယ်။လက်မတော်ကတော့သဘောထားမမှန်လို့အမှန်ပဲဒါမျိုးလို့ကျွန်တော်လက်မခံဘူး
။ဒါအပြင် NCA သဘောတူညီစာချုပ်မှာပါရှိတဲ့တိုင်းအားနေရာခြားသားရေးစီစဉ်မှာလည်းတပ်မတော်ရဲ့အမြင်နဲ့တိုင်းဒေသလက်နက်ကိုင်ဘက်ကမြင်တယ်လဲမတူကွဲပြားစွာကြည့်နေသေးသလိုနောင်တက်လာမဲ့အစိုးရတဲ့အနေနဲ့ငင်းချမ်းရေးလုပ်ငန်းစဉ်လှုပ်ဆောင်ရေးမှာတပ်မတော်ကိုလိုကင်တွင်နိုင်မလဲဆိုတဲ့အပေါ်မှာစောင့်ကြည့်နေရဦးမယ်လို့လဲတိုင်းဒေသခေါင်းဆောင်တွေကပြောပါတယ်ခင်ဗျာ